ခုလတမကအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာဒီစနေနေ့မှာအာရှခီးစင်ကိုစတင်မှာဖြစ်ပြီးဩဂုတ်လ30အင်ကာနေ့ညနေမှာတော့မြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းခုလတမကအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ်
In the evening of that day, the Secretary General will travel to Myanmar, where he will meet with Don Aung San Suu Kyi, State Counselor and Foreign Minister, and hold a joint press conference with her.
အဲ့ဒီညနေပိုင်းမှာအတွင်းမှုချုပ်ဟာမြန်မာနိုင်ငံကိုသွားမှာပါ။သူကနိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘူးတွဲသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်လို့ပြောသွားတာပါ။ဒီနောက်မှာဩဂုတ်လ30ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံးငင်းချဲညီလာခံကိုလည်းတက်အောင်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှုချုပ်ဟာသမရဦးထင်ကျော်နဲ့ရောမြန်မာတက်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံမှာဖြစ်တဲ့အပြင်တခြားနိုင်ငံရေးပါတီနဲ့လူမှုလူအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။မစ္စတာဘန်အခုလိုနေပြည်တော်မှာရှိနေစဉ်မှာဘာသာပေါင်းစုံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဌာနကိုယ်စားလှယ်ရုံးကစီစဉ်ထားကြောင်းလည်းသိရပါတယ်။အတွင်းရမှုချုပ်ကသူ့ရဲ့အာရှခီးစဉ်ကိုစင်ကာပူနဲ့စတင်မှာဖြစ်ပြီးစင်ကာပူမှာဝန်ကြီးချုပ်လီဆန်လွန်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။အင်ကာနေ့မှာတော့စင်ကာပူအမျိုးသားတက္ကသိုလ်ကုံတူးဆောင်ပါရဂူပွဲချင်းမြနာကိုလက်ခံမှာဖြစ်ပြီးစင်ကာပူစီမံခန့်ခွဲရေးတက္ကသိုလ်ကျောင်းသားတွေကိုဟိုရီဟွာခေါင်းဆောင်မှုအကြောင်းကိုဟောပြောမှာဖြစ်ပါတယ်။စင်ကာပူကလည်းမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးဗောဓဖူးနေညနေမှာတော့တိရီလင်ကာနိုင်ငံကိုလံဘိုမြို့တော်ကိုဆက်ပြီးသွားမှာဖြစ်ပါတယ်။တိရီလင်ကာမှာသမရဝန်ကြီးချုပ်ပြန်လွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံဖို့ရှိပါတယ်။စက်တဘာလ3ရက်နေ့မှာတရုတ်နိုင်ငံဂျန်ဆူးမှာကျင်းပမယ့် G20 ညီလာခံကိုတက်ရောက်ဖို့ရှိပြီးအဲဒီကမှတဆင့်လာအိုစ်နိုင်ငံမှတွားရောက်ပြီးစက်တဘာ9ရက်မှာကျင်းပမယ့် 8 ချိန်မြောက်အာဆီယံကုလသမဂ္ဂထိပ်သီးညီလာခံနဲ့နောက်တစ်နေ့ကျင်းပမယ့် 17 ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာမြန်မာနိုင်ငံကို2008ခုနှစ်မေလနာဂစ်မုန်တိုင်းဝင်ပြီးအရေးပေါ်လာရောက်ခဲ့တယ်လို့2009ခုနှစ်ဇွန်လကတစ်ချိန်2012ခုနှစ်ဧပြီမှာတစ်ချိန်2014ခုနှစ်နိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ရင်တစ်ချိန်မြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်ပြီးအခုပြန်ဆမမြောက်ဖြစ်တဲ့တစ်ချိန်မှာတော့27ရာစုပင်လယ်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်